शरणं गच्छामि धम्मं शरणं गच्छामि संघं शरणं गच्छामि
कुबैलिने माउंगु खुइनो နေစပါဝုလိုပဲပြောပြောယုံကြည်မှုတရားတရားကြောင့်လိုပဲပြောပြောအိမ်မှာနေတဲ့အခါတနေ့နှစ်ကြိမ်မဖြစ်မနေတရားအထုတ်နေတဲ့ဆိုပေမဲ့စိတ်ဟာတရားအာယုန်ထဲမှာအချိန်ပြည့်နေနိုင်ဖို့ခက်သားလား။ပုံစံတကျအထုတ်တဲ့ Formal Meditation နှစ်ကြိမ်မှာတော့မှစိတ်ဟာတရားအာယုန်ထဲမှာအချိန်ပြည့်မနေနိုင်သေးရင်ပုံစံတကျမဟုတ်ပဲ အထုတ်နေတယ်ဆိုတဲ့ informal meditation အချိန်တွေမှာဆိုရင်ပူဆိုးတော့မပေါ့ဒါကြောင့်မို့မိုးလင်းအေးရထကလေးကဒီနေ့တနေ့တာလုံးကိုတတိဦးစီးတဲ့စိတ်နဲ့နေပါမယ်လို့ကိုကိုကိုကြိုတင်တတိပေးထားလိုက်ရတာတနည်းအားဖြင့်စိတ်ကိုတတိတရားနဲ့အဋိဌံစောက်တည်လိုက်ရတာဒါမှလည်းအဋိဌံစိတ်နဲ့ကြိုးချီခံထားရတဲ့တတိဟာအချိန်တိုင်းနေရာတိုင်း အရိယာပုတ်တိုင်းမှာကိုယ်ကိုတရားအားထုတ်ဖြစ်ဖို့အမြဲတမ်းပေးနေတော့မှာပေါ့။သို့မဟုတ်ရင်ဖြင့်ပါပတမေရမတိမနောဆိုတဲ့အတိုင်းစိတ်ဟာမကောင်းမှုမှမွေ့လျော့တက်လွန်းလို့အရှင်ရဟန်ရတယ်လို့အကုသိုလ်စေတသိက်တွေနဲ့ပျော်နေတတ်တဲ့စိတ်ကိုကုသိုလ်စေတသိက်တွေပဲပြန်ကူးလာစေဖို့အတော်လို့ရတာ။ဒီကလေးကတင်ခါရတဲ့သဘောပါနေပါပြီ။ တင်္ခါရပါပြီဆိုရင်ဖြင့်ပင်မဆင်းရဲမှုစပြီပေါ့မကောင်းတဲ့ဘက်ကနေကောင်းတဲ့ဘက်ရောက်လာအောင်တိုက်တွန်းနှိုးဆော်လက်ရခွန်ရတဲ့ကိစ္စဆိုတာပင်မမှုတစ်ခုပဲမဟုတ်လား။အာယုံမရှိမနေတတ်တဲ့စိတ်အာယုံကိုကြိုက်တတ်တဲ့စိတ်အာယုံပေါ်ညှို့နေတတ်တဲ့စိတ်ကိုကုသိုလ်စေတသိက်ကပေးတဲ့အာယုံတွေနဲ့အကုသိုလ်စေတသိက်ကပေးတဲ့အာယုံတွေထဲမှာ ဘယ်အာယုံကိုပူကြိုက်တယ်လို့ပြုမယ်လင်းလင်းမေးကြည့်ရင်အကုသိုလ်စေတသိက်ကပေးတဲ့အာယုံတွေကိုပူကြိုက်တာပေါ့လို့ဖြေမှာပါပဲ။အဲ့ဒါကိုကစိတ်ဟာအကုသိုလ်ကအကုသိုလ်မှန်မသိကုသိုလ်ကိုကုသိုလ်မှန်မသိနိုင်ဘူးဆိုတာထင်ရှားမနေဘူးလား။ဒါဖြင့်ဒီစိတ်ရဲ့နောက်ွယ်မှာကျိုးဆွဲအမိန်ပေးနေတဲ့သူရှိကိုရှိရမယ်။ကလေးကနောက်ွယ်က ကျိုးဆွဲအမိန်ပေးသူမရှိဘဲနဲ့တော့စိတ်ဟာဒီလောက်ထိကောင်းမွန်မနိုင်ပါဘူး။ဟောတွေ့ပါပြီ။အဝိဇ္ဇာလို့လဲခေါ်တဲ့မိုက်တိုက်လို့လဲခေါ်တဲ့သစ္စာတရားကိုမသိမှုလို့လဲခေါ်တဲ့စိတ်ရဲ့တိတ်တိတ်ပုံအရှင်သခင်ကြီးမောဟလေ။တတ္တဝါတွေရဲ့အစမသိရာကလို့ဘုရားရှင်ကပရိစ္ဆာသမုပ္ပါဒေသနာနဲ့ရှုမြင်ဆင်ခြင်တော်မူခဲ့ပါတယ်။ ဒါကြောင့်မို့အဝိဇ္ဇာမောဟနေရာမှာဝိဇ္ဇာပညာကိုဖះရှင်ကအစားထိုးနိုင်ဖို့လမ်းပြပေးခဲ့ပါတယ်။ကိုယ်ပိုင်လေးနဲ့အမှောင်ကိုခွင်းဖို့ရာအတွက်လဲအထက်ထက်မှာကြားဆုံးမတော်မူခဲ့ပါတယ်။ဝိဇ္ဇာပညာဆိုတဲ့ကိုယ်ပိုင်လေးနဲ့အဝိဇ္ဇာမောဟဆိုတဲ့အမိုက်တက်ကိုခွင်းဖို့ရာအတွက်တတိဆိုတဲ့ကုသိုလ်စေတသိက်မီးရောင်ကိုအမြဲထွန်းညှိထားဖို့ ပရိနိဗ္ဗာန်ဆံဝင်လူနီအချိန်ထိတတိပေးသွားတော်မူခဲ့ပါတယ်။ဒါကိုကြည့်ရင်ကိုကိုတဲမှာအာယုန်နဲ့တွေ့ပြီးရှိနေတတ်တဲ့စိတ်ဆိုတာကိုယ်စိတ်မဟုတ်မှန်းသိတာလှပါတယ်။သူဟာသူ့ဦးစီးခေါင်းကိုင်အဝိဇ္ဇာမောဟကြီးနဲ့တစုံတွဲပါ။ကိုကအနိတာကြီးပါ။စိတ်ဟာသူ့ဘာသာသူသူ့ရှင်သခင်ဖြစ်တဲ့ အဝိဇ္ဇာမောဟကြီးနဲ့ထွေးလုံးရစ်ပတ်ရင်ကသူ့ကိုယ်သူပဲပြန်ခင်တွဲနေတာပါ။သူ့ပစိုးစားသူပြန်နှင်းပြီးလဲနေတာပါ။ဒါကိုပဲပညာတန်းတင်လိုက်တော့ငါစိတ်ဆိုပြီးဖြစ်လာတာပဲလေ။ပရမတ်သဘောအရသူ့ဘာသာသူဖြစ်နေတဲ့သဘာဝဖြစ်စဉ်တစ်ခုကိုပညာဘက်ကိုပြောင်းလဲစင်တင်လိုက်ပြီးဆိုကြတဲ့ကအတီးပြူရာရောက်တယ်လို့ ထောက်ခံအပ်ပြီးရလဲရောက်သွားတော့တာပါပဲ။ဒါနဲ့ပဲပြဉ္ညာနယ်ပယ်အထိခရီးပေါက်လာခဲ့တဲ့သဘာဝဖြစ်စဉ်တစ်ခုကိုကာယကံရှင်ရုပ်ကိုယ်ကြီးခမာအစွဲကြီးဆွဲလန်းသွားခဲ့ပြီပေါ့။တဏှာဆိုတဲ့ခင်ယာမင်ယာဆွဲလန်းရသဘာဝပါရှင်တွဲပါလာပြီဆိုရင်ပြဉ္ညာဖြစ်နေပူပြီးခိုင်မာလာခဲ့ပြီပေါ့။အမှားကြအမှန်ဖြစ်ဆိုတဲ့အတိုင်းအဝိဇ္ဇာမောဟရဲ့စေစော်မှုခင်ယာမင်ယာဆွဲလန်းရတဏှာရဲ့ပါဝင်ပူပေါင်းလာခဲ့မှုတို့နဲ့အတူပြဉ္ညာနယ်ပယ်ကြီးတဲကိုခြေဆန့်ခရီးပေါက်လာခဲ့တဲ့စိတ်ဟာတက္ကရာဒိဋ္ဌိဆိုတဲ့အစွဲတစ်ခုကိုခိုင်ခိုင်မာမာထူထောင်လိုက်တော့တာပါပဲ။အော်ဒီအရေးအဖြစ်မလွယ်ပါလားဆိုပြီးဖျားရှင်ဟာတပ်ပညိတညံတော်ကြီးနဲ့ရှုမြင်ပြီးတကားလားတတ္တဝါတွေရဲ့အစွဲကိုမနှဲခွာထုတ်ပေးခဲ့ရပါတယ်။ဒီဆွဲများဘလောက်ထိကြီးသလဲဆိုရင်မြမခန္ဓာနတ်ခန္ဓာလူခန္ဓာတိရစ္ဆာန်ခန္ဓာပိတ္တာခန္ဓာငရဲခန္ဓာဘေခန္ဓာပဲရရရုပ်ခန္ဓာတစ်ခုခုကိုအမိပြုရတဲ့စိတ်ဟာသူ့ကိုယ်သူလဲဆွဲသလိုသူအမိပြုရတဲ့ရုပ်ကိုလဲဆွဲတော့တာပါပဲငါနဲ့အတူနေကွာဆိုပြီးအမိရမလွတ်တမ်းဆွဲထားတော့တာပါပဲဒီတော့ကစိတ်နဲ့ရုပ်ကိုကိုစားပြုထားတဲ့လူခန္ဓာကြီးဟာငါငါဆိုပြီးဖြစ်လာတော့တာပဲပေါ့လူခန္ဓာမှမဟုတ်ဘေခန္ဓာရရငါတော့ရှိနေဦးမှာပါပဲအနှိမ့်ကြဆုံးဖြစ်တဲ့ငရဲခန္ဓာရတဲ့သူတွေအဖို့ပူဆိုးတာပေါ့ပူလကြီးရဲ့နာလကြီးရဲ့နဲ့အော်ဟစ်ပြေးလွှားနေရတာလေကိုတဆိုင်မဲ့မဲ့တွေ့တာခဲ့တဲ့ကိုခန္ဓာကြီးဆိုတာကအဲ့ဒီအချိန်မှာကိုယ်အကြီးအကျယ်ပြန်ပြီးဒုက္ခပေးနေပြီဆိုတာအထင်းသားကိုပေါ်လွင်နေပါတယ်ဒါဟာဘာလဲဆိုတော့ဖျားသာသနာတစ်ခုခုနဲ့ကျုံခဲ့တော့ကဝိဇ္ဇာပညာလင်းကိုမထွန်းညှိခဲ့လို့ပေါ့လူခန္ဓာရခဲ့တော့ကလည်းအဝိဇ္ဇာမောဟအမှောင်တိုက်ထဲမှာကြိုက်ဆွဲနဲ့ပြောခဲ့တာတွေကြောင့်အကုသိုလ်ကိုအကုသိုလ်မှမသိဘဲနဲ့ထင်ရလုံးမိရကငရဲခန္ဓာရခဲ့တော့တာပေါ့ဒါတော့မှငါခန္ဓာဆိုတဲ့အစွဲကြီးကိုတခုတ်တရစုပ်ကင်ထားစေဖြစ်လေတော့အစွဲကြီးကသမျှငရဲမီးနဲ့တွေ့တဲ့အခါမှဒုက္ခလှလှကြီးတွေ့နေရပြီပေါ့ဒါကြောင့်မို့ဖောက်ပြန်ပြီးကိုယ့်ကိုယ်ကိုသိနိုင်စွာမရှိတဲ့ရုပ်ခန္ဓာတစ်ပါးနဲ့ခံစားနိုင်စွာမှတ်သားနိုင်စွာလှုံ့ဆော်နိုင်စွာသိနိုင်စွာရှိတဲ့နံခန္ဓာလေးပါးတို့ရဲ့ဆက်ဆက်တည်ရှိနေမှုသို့မဟုတ်ယုံနဲ့စိတ်ရဲ့ဆက်ဆက်နေမှုဟာစိတ်ဝင်စားဖို့ကောင်းတဲ့တဘာဝဖြစ်စဉ်ကြီးတစ်ခုပါပဲဒီနောက်ရုပ်ခန္ဓာတစ်ပါးနဲ့နံခန္ဓာလေးပါးတို့ရဲ့နောက်ွယ်ကအဝိဇ္ဇာနဲ့တဏှာတို့ပါဝင်ပတ်သက်နေတဲ့ကွန်ရက်ကြီးဟာလည်းပိုပြီးစိတ်ဝင်စားဖို့ကောင်းလာပါတယ်ဒီကွန်ရက်ကြီးကြောင့်ပဲရေမြေလေမီတဘာဝဓာတ်ကြီးလေးပါပေါ်အမိပြုထားတဲ့32ပုံရန်နီးယားကြီးဟာလေပူ၍ပူ၍စိတ်ဝင်စားဖွယ်ရာဖြစ်နေပါတော့တယ်ကုသိုလ်စေတသိက်ကိုအတုံးများတဲ့ခိုက်လူဖြစ်လိုက်နတ်ဖြစ်လိုက်ဗိမာဖြစ်လိုက်နဲ့ရှိခဲ့သလိုအကုသိုလ်စေတသိက်ကိုအတုံးများတဲ့ခါမှာတော့ငရဲဖြစ်လိုက်တိရိစ္ဆာန်ဖြစ်လိုက်ပိတ္တာဖြစ်လိုက်အတူတကယ်ဖြစ်လိုက်နဲ့မုံလုံးဆက်ကူကတ်သလိုကိုယ်ကသူ့ကိုကတ်သူကကိုယ့်ကိုကတ်နေဖြစ်ခဲ့တာတွေဟာသစ္စာတရားထိတိညာမဆိုင်ရောက်နိုင်ခဲ့လို့ပါပဲ။ဘုရားရှင်ရဲ့တရားဥဒေသနာဓမ္မစကြာတရားတော်ကြီးကိုနာကြားရမှလူတွေကပင်စားဝေကြီး၅ပါးနဲ့နတ်ပြည်မှာ၁၈ကတိတို့ဟာသစ္စာ၄ပါးကိုသိခွင့်ရသွားခဲ့တာပါ။ဒီတော့မှ၃၁ပုံကလွတ်တဲ့និရောဓသစ္စာကိုဘုရားရှင်ရဲ့ကျေးဇူးတော်ကြောင့်သိခွင့်ရခဲ့ပြီးသစ္စာလေးပါးပြည့်စုံတဲ့သစ္စာဉာဏ်ဖြင့်စိုက်ခဲ့ရတာပါတနည်းအားဖြင့်ကိုယ်ပိုင်လေးနဲ့အမှောင်ကိုခွင်းနိုင်ခဲ့တာပဲပေါ့ဒီအတွက်အရင်စစ်တော့အမြင့်မြေကဆိုသလိုစိတ်နဲ့ဆက်ဆက်နေတဲ့ရုပ်စိတ်ရဲ့နောက်ွယ်ကတဏှာအဝိဇ္ဇာစိတ်ကြောင့်ပဲရခဲ့တဲ့အသွင်ကွဲခန္ဓာနဲ့တကွသော32ပုံလောကစတာတွေကိုအကြံဖြင့်သိမြင်နိုင်ခဲ့ပြီဆိုရင် မိမိဉာဏ်မှာအမှန်ထင်လင်းမှုအတွက်တတိပဋ္ဌံတရားကိုမဖြစ်မနေအားထုတ်ဖို့လိုတာပေါ့တတိပဋ္ဌံတရားရဲ့အဆုံးအမနဲ့ညီကာယဝေဒနာစိတ်တဓမ္မဆိုတဲ့တတိပဋ္ဌံတရား၄ပါးကိုနီးမှန်လမ်းမှန်နဲ့အားထုတ်ဖြစ်နေအဝိဇ္ဇာမောဟအမှောင်တိုက်ထဲမှာမှောင်ရိပ်ခိုခွင့်မရတော့တာမှုစိတ်ဟာအလင်းထဲမှာနေထိုင်ခွင့်ရလာခဲ့ပါတော့တယ်တတိဆိုတဲ့ကုသိုလ်စေတသိက်ဟာစိတ်ကိုမောဟအမှောင်ကင်းလွတ်တဲ့အလင်းရောင်အောက်ကိုအရောက်ပို့ပေးပါတယ်အလင်းရောင်အောက်ကိုရောက်မှပဲအရာရာကိုတဲတဲကွဲကွဲမြင်ရတတ်ပါတယ်ဒီတော့မှပဲအမှောင်ထဲမှာနေခဲ့တုန်းကမမြင်ခဲ့ရတာတွေကိုကွဲကွဲပြားပြားမြင်ရတော့တာပေါ့ဒါဟာတတိတရားရဲ့ဖိမကူညီမှုအထောက်ပံ့နဲ့ဉာဏ်မျက်စိပွင့်လာတာပဲပေါ့ကံမျက်စိနဲ့အရာဝတ္ထုတွေကြည့်ရင်တော့မှအကြည့်ကံအရာဝတ္ထုနဲ့ကြည့်မဲ့မျက်စိကြားမှာအလင်းရောင်မရှိခဲ့ရင်မမြင်ရတယ်လို့ပေါ့အခုလဲဉာဏ်မျက်စိပွင့်လင်းဖို့နဲ့ဉာဏ်မျက်စိနဲ့ကြည့်တဲ့အချိန်မှာအတွင်သဘောပရမတ်တရားတွေကိုမြင်ခွင့်ရဖို့အတွက်တတိဆိုတဲ့မီးလင်းရောင်အမြဲတမ်းလိုအပ်တာပေါ့တတိဆိုတဲ့မီးလင်းရောင်အမြဲတမ်းရှိနေရင်ဉာဏ်မျက်စိကလည်းအထက်မှပြောခဲ့တဲ့စိတ်စေတသိက်ယုတ်တရားတွေရဲ့ဆက်ဆက်တည်ရှိပုံအတွင်သဘာဝတွေကိုသိမြင်ခွင့်ရသွားတော့တာပေါ့ဒါဆိုရင်တပေါင်းတစ်စည်းတည်းမြင်ခွင့်ရဖို့အတွက်နောက်ွယ်မှာအစိတ်စိတ်မှားမှားအပိုင်းပိုင်းပြက်ပြက်တွေဆက်ဆက်နေရပါလားဆိုတာကိုသိမြင်သွားတဲ့အခါဘာဝမှမဆွဲတော့ဘူးပေါ့သူ့နေရာသူ့တာဝန်အသီးသီးနဲ့သူ့အလုပ်သူလုပ်နေကြတာကိုဘိုးဆက်ခလုတ်ထိန်ချုပ်ခန်းထဲကစိတ်ကြီးကတဏှာဝိဇ္ဇာအကုနဲ့ဆွဲကျင်နေဆွဲနေတာတွေကိုတတိကဖော်ကောင်းလုပ်ပေးခဲ့ပါပြီရှုတည်နေတဲ့ညာကအမြင်မှန်ကိုသိခွင့်ရသွားပါပြီဒါဖြစ်ရင်နောက်ဆုံးမှပေါ်ညာတစ်ခုကအနာတက်ပြီးပုံကချပေးပါလိမ့်မယ်အဲ့ဒီပေါ်ညာဟာတတိဆိုတဲ့မီးလင်းရောင်အမြဲတမ်းထွန်းညှိထားလိမ့်မယ်ဒီမီးလင်းရောင်အောက်မှာလဲရှုတည်နေတဲ့ဉာဏ်ကလဲအမြဲမပြတ်တရဇတ်ရှုမှတ်နေပါမှပေါ်လာတတ်တာမျိုးပါတနည်းအားဖြင့်တတိဆိုတဲ့မီးလင်းရောင်ပြတ်မသွားဘူးလူကအမြဲတမ်းကြောက်ကြဆိုက်ပြီးနေရပါမယ်ပြီးရင်တတိပြီးတတိဆက်ဆက်တဲ့အသည့်တွေနဲ့တူရှုတည်နေတဲ့ဉာဏ်ကအမြင်ကိုအမြင်တိုင်းဆက်လက်သုံးသပ်နေရပါဦးမယ်ဒါဆိုရင်ရှုတည်တဲ့ဉာဏ်အားပြည့်တဲ့အချိန်မှာပေါ်ဉာဏ်ကကြံရှိနေသေးတဲ့ပရမတ္ထတရားတစ်ခုအဖြေထုတ်ပေးပါလိမ့်မယ်ကိုကပေါ်ဉာဏ်ပေါ်လာဖို့အတွက်တတိခြေခံတဲ့ရှုတည်ဉာဏ်တွေကိုသာအကြောင်းတရားဖြစ်ဆောင်ရွက်ပေးနေရတာပါအားပြည့်တဲ့အခါပေါ်ဉာဏ်ကအကျိုးတရားဖြစ်ပေါ်လာမှာပါအဲ့ဒီကကိုကပါဝင်ပတ်သက်လို့မရတော့ပါဘူးဘာဖြစ်လို့လဲဆိုတော့နောက်ဆုံးမှာအကျိုးတရားဖြစ်ပေါ်လာတဲ့ဉာဏ်ကကိုကိုပါဝင်ပတ်သက်ခွင့်မပေးတော့လို့ပါပဲပေါ်ဉာဏ်ဟာစိတ်စေတသိက်ရုပ်ထက်အရေးကြီးတဲ့နောက်ထပ်ပရမတ္တတရားတစ်ခုကိုတွေ့သွားလို့ပါပဲအဲ့ဒါကတော့နိဗ္ဗာန်ပဲပေါ့ဒီချိန်ခိုက်တန့်လေးမှာတော့တတိဆိုတဲ့မီးလင်းရောင်အောက်မှာရှုမှတ်သိမြင်နေရတဲ့စိတ်စေတသိက်ရုပ်ကွန်ရဲ့ကြီးနဲ့ကျုံးဆက်တဖုံရန်နရားကြီးဟာလဲမျိုးငနဲ့ဆိုသလိုရက်တန့်ချုပ်ဆုံးသွားတော့တာအဲဒီလိုနိဗ္ဗာန်ဆိုတဲ့និရောဓသစ္စာတရားကိုပထမအဦးဆုံးအချိန်မျက်မှောက်ပြုခွင့်ရသွားခဲ့ပြီဆိုရင်တော့အဲဒီလူကိုကိုယ်ပိုင်လင်းနဲ့အမှောင်ကိုခွင့်ခဲ့တဲ့သူလို့ပြောရတော့မှာပါပဲနိရောဓသစ္စာတရားရဲ့ငြိမ်းချမ်းတဲ့ရင်ဝင်တဲ့ကိုဧည့်သည်ဖြစ်နေခဏတစ်ဖြုတ်ရောက်ခဲ့တယ်ဆိုပေမဲ့ဒါဟာတကယ်တော့ထူးမြတ်တဲ့အခွင့်အရေးကြီးပါပဲစိတ်စေတသိက်ရုပ်ဆိုတဲ့တင်ကဒနေပေတဲ့ကိုပြန်လာခဲ့ရပေမဲ့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာတို့ရဲ့အကြောင်းကျိုးဆက်ဆက်ပုံတွေကိုစာတိမတဆင်ခန္ဓာတိအဖြစ်သိခဲ့ရပြီမို့ဉာဏ်မြင်တွေပုံမူခိုင်မာလာခဲ့ပါပြီတရားဝတ်အားမဟုတ်သေးတော့မှ25ဝတ်မြသောကိုယ်ပိုင်ဉာဏ်အလင်းဖြော့ဖြော့ကလေးအမြဲတမ်းထွန်းညှိထားနိုင်ပြီဖြစ်တဲ့အတွက် အရင်ကလိုအရာရာမှာတငငါနဲ့အာသာငန်းငန်းဖြစ်ခဲ့သမျှတွေလည်းစိတ်သုံးသွားပါပြီ။တချိန်ကသူ့ကိုချုပ်ကန်ခဲ့တဲ့အဝိဇ္ဇာနဲ့တဏှာတွေကလည်းညာခြင်းတိုင်းညာလို့မရတော့ပါဘူး။လိန်ခြင်းတိုင်းလည်းလိန်လို့မရတော့ပါဘူး။လှက်ပတ်ခြင်းတိုင်းလည်းလှက်ပတ်လို့မရတော့ပါဘူး။အမှောင်တိုက်တဲ့သွင်းခြင်းတိုင်းလည်းသွင်းလို့မရတော့ပါဘူး။သူ့တဏှာမှာကိုယ်ပိုင်အလင်းရောင်ဖြစ်တဲ့ညာလင်းရှိခဲ့ပြီးမှကြံရှိနေသေးတဲ့အမှောင်တိုက်ကိုဆက်ပြီးဖြိုခွင်းသွားရအောင်ပါ။အဲဒီခါဘူးပေါ်တယ်လို့ပေါ်နေပြီဖြစ်တဲ့တဏှာအဝိဇ္ဇာတို့နဲ့အတူခီးသွားနေရတာဖြင့်မချင်းမနစ်သက်သောသူတို့နဲ့ပေါင်းသင်းနေထိုင်ရခြင်းသည်ဒုက္ခပါတကားဆိုတဲ့ဘုရားရှင်ရဲ့အဆုံးအမအတိုင်းဖြစ်နေပါပေါ့လားဆိုတာကိုအလေးနဲ့သိမြင်လာပါတော့တယ်။ဒါကြောင့်မို့ဝိဇ္ဇာပညာကိုယ်ပိုင်ဉာဏ်လင်းနဲ့အဝိဇ္ဇာမောဟအမှောင်တိုက်ကိုဆက်ပြီးဖြိုခွင်းသွားဖို့ရာတတိဆိုတဲ့ကုသိုလ်စေတသိက်မီးလင်းရောင်ကိုမိမိတန်တန်မှာအမြဲထွန်းညှိဖြစ်ထားဖို့မှတပါချမ်းရှိပါဘူးလို့ဆိုခြင်းပါတော့လေ
Gacchami Dhammam Sharanam Gacchami Sangham Sharanam Gacchami